ွန်မြူးမှုနောက်ကျတဲ့နိုင်ငံတွေမှာစီးပွားရေးကိုအချိန်တိုတိုနဲ့အလင်းမြန်တိုးတက်အောင်လုပ်ဆောင်တဲ့နေရာမှာ FDI လို့ခေါ်တဲ့နိုင်ငံခြားကတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံမှုတွေဟာအရေးပါတဲ့အခက်အခဲမှာရှိနေတာပါမြန်မာနိုင်ငံဟာလည်းဖွံ့ဖြိုးမှုနောက်ကျတဲ့နိုင်ငံတွေထဲမှာပါနေတာကြောင့်နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေလိုအပ်နေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံအတွင်းနိုင်ငံခြားကနေတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံခွင့်တွေကို1988ခုနှစ်ကစလို့ခွင့်ပြုခဲ့ပေမဲ့အခုနောက်ဆုံးတန်းပြီကိုအုပ်ချုပ်ခဲ့တဲ့တမရဦးသိန်းစိန်အစိုးရလက်ထက်အထိအောင်မြင်မှုရှိတယ်လို့ဆိုနိုင်တဲ့အနေအထားကိုရောက်မလာသေးပါဘူးအေပီလာဇမ်းမှာတန်းပြေအုပ်ချုပ်ရေးအာဏာကိုလွှဲပြောင်းရယူခဲ့တဲ့ NLD အစိုးရလက်ထက်မှာတော့2019ခုနှစ်ကနေ2020ခုနှစ်အကြားနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုနှစ်စဉ်အမေရိကန်ဒေါ်လာ6ဘီလီယံအထိရနိုင်ဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်။အဲ့ဒီပမာဏဟာ2021ခုနှစ်ကနေ2030ခုနှစ်အကြားမှာတော့နှစ်စဉ်အမေရိကန်ဒေါ်လာ10ဘီလီယံအထိတိုးမြင့်သွားမယ်လို့မျှော်လင့်ထားကြတာပါ။အစိုးရကအခုလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေနှစ်စဉ်တိုးတက်မယ်လို့မျှော်လင့်ချက်ထားရှိတဲ့အဓိကအကြောင်းရင်းထဲမှာGeneralized System of Preferences GSP လို့ခေါ်တဲ့စီးပွားရေးအရအထူးအခွင့်အရေးပေးခံရတဲ့နိုင်ငံစင်းတဲ့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုပြန်ထည့်လိုက်မယ်ဆိုတဲ့ယုံကြည်ချက်ရှိထားတာကြောင့်ဖြစ်ပါတယ်။လက်ရှိမှာဥရောပသမဂ္ဂကမြန်မာနိုင်ငံကိုအဲ့ဒီ GSP စီးနဲ့ထည့်ထားတဲ့အတွက်ဥရောပတိုက်ကိုကွန်ပျစီးတွေတင်ပို့လို့တဲ့နိုင်ငံခြားကုမ္ပဏီတွေဟာ2013ခုနှစ်ကစလို့မြန်မာနိုင်ငံမှာသူတို့ရဲ့စေယုံတွေကိုလာရောက်တည်ဆောက်ပြီးကွန်ပျစီးတွေတင်ပို့နေကြပြီဖြစ်ပါတယ်။မကြာတော့တဲ့အနာဂတ်ကာလမှာအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကို GSP စီးရင်နဲ့ပြန်ထည့်လိုက်မယ်ဆိုရင်အလားတူနိုင်ငံခြားကတိုက်ရိုက်ရင်းနှီးမြှုပ်နှံကြမယ်သူတွေလည်းအတိုင်းအတာတစ်ခုထိတိုးမြင့်ရောက်ရှိလာကြမှာဖြစ်ပါတယ်။ဒါကြောင့်လည်း2013နဲ့2014ဘဏ္ဍာနှစ်မှာမြန်မာနိုင်ငံအတွင်းနိုင်ငံခြားကတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံတဲ့ပမာဏအမေရိကန်ဒေါ်လာ 4.1 ဘီလီယံရှိခဲ့ရကနေ 2014-2015 ဘဏ္ဍာနှစ်မှာဒေါ်လာ 10 ဘီလီယံအထိတိုးတက်သွားခဲ့တာပါ။1988ခုနှစ်ကစလို့နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေမအောင်မြင်ဖြစ်ခဲ့တဲ့အထက်မှာမြန်မာနိုင်ငံအတွင်းအကျင့်ပြတ်ချစားမှုတွေရှိနေတဲ့အတွက်ကြောင့်ဖြစ်တယ်လို့စီးပွားရေးလေ့လာသူဦးစိန်ထေးကသုံးသပ်ပါတယ်။ဒါကြောင့်လဲ NLD အစိုးရလက်ထက်မှာအဲ့ဒီကိစ္စကိုအဓိကထားကန့်တွဲဖြေရှင်းသွားလိမ့်မယ်လို့သူ့အနေနဲ့ယူဆထားကြောင်းဦးစိန်ထေးကပြောပါတယ်
။ဗမာပြည်မှာတော့ဒီမူဝါဒနဲ့ပတ်သက်လို့ရှိရင်ဥပဒေစည်းမျဉ်းစည်းကမ်းနဲ့ကြည့်လို့ရှိရင် on paper သိကောင်းတယ်အားလုံးကကောင်းတယ်ကြည့်လိုက်ရင်အကုန်ကောင်းတယ်တို့တော့ပြဿနာပါလဲဆိုတော့အဲ့ဒီကန်ရှိနေတဲ့စာရုပ်မှရှိတဲ့ဟာကိုမကျင့်လုံးတဲ့ပြဿနာဒါကြောင့်လေခုန NLD ကသူတို့သဘောကျကြီးတယ်မှာထည့်ထားတာကတစ်စ်အားလုံးလည်းပြီးတော့မြန်မာနိုင်ငံမှာနိုင်ငံတကာရင်းနှီးမြှုပ်နှံဘာကြောင့်ဖြစ်နေရသလဲဆွဲဆောင်မှုကအားနည်းတဲ့ချက်နောက်တစ်ခုကကျွန်တော်ရဲစကားပြောအန္တတေပဲပေါ့ဗျာနော်အန္တတေပဲကြီးကများခဲ့တယ်ဗျာ corruption ပေါ့အကျင့်ပြတ်ခြားစားမှုကြီးများတော့ဒါကြောင့်ကို NLD ကကြီးတယ်ပါပါတယ်အကျင့်ပြတ်ခြားစားမှုကသူတို့ဦးစားပေးဒါကိုကျွန်တော်တို့ကင်းချင်းအောင်လုပ်ဖို့ပဲကျွန်တော်တို့သူတို့ချထားတယ်ဗျချထားတော့ခုနရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တယ်အဲ့ဒါကိုအရင်ကဖိုင်တွယ်လိမ့်မယ်လို့ကျွန်တော်ထင်တယ်အဲ့တော့သူတို့ review တော့လုပ်ရမှာဒါထုံးတာမှာဘယ်နိုင်ငံမှာဖြစ်ဖြစ်အစိုးရတည်းကကြောင်းသွားရင်တော့အရင်အစိုးရကချမှတ်ထားတဲ့ငွေရတွေကိုတော့သုံးပြန်လဲသုံးသက်ကြတာပဲဒါခုကျွန်တော်တို့နေနဲ့ထင်တာကတော့ NLD ကအဲ့ဒီကာလတွေရောက်နေတဲ့အခါမှာကျွန်တော်ထင်ပါတယ်ဒီလိုလူတို့ကိုသူတို့ဒီလိုထင်တာမြင်တာအောင်ချပြောပါပါအော်ဒေါ်အောင်ဆန်းစုကြည်လည်းပဲဟိုလုံငယ်တဲ့သုံးလေးနှစ်ခဏပြောထားတယ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေကိုအားပေးမယ်တို့တော့ ethical investment နော်ဘာလဲဆိုတော့ကျင့်ဝတ်နဲ့ညီတဲ့ရင်းနှီးလက်ခံပါအခုကအားလုံးလည်းသိတယ်နော်ဘာလဲဆိုရင်ဒီနှစ်20ကျော်တော့နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှု1989ကစလာတဲ့ခဏကထုတ်လုပ်တဲ့ကဏ္ဍတွေမှာခုနကကျွန်တော်တင်ပြလို့ကျွန်တော်တို့သဘာဝတင်စားထုတ်တဲ့ခဏတိုင်းပြည်တော့ကြုံးရှိဘူးကြားရင်ကုန်မယ်နောက်တစ်ခုကဘာလဲဆိုတော့လာတဲ့နိုင်ငံကြီးကြည့်ပြန်ရင်လည်းပဲကိုနားကနိုင်ငံကြီးကကိုထဲမှာလာပြီးတော့ဒီကျွန်တော်တဲ့ပြောတော့အလုတ်ကန်နဲ့အများကြီးခဏပြေးတာမဟုတ်ဘူးနီးပညာလည်းမကြဘူးစာအုပ်ထဲမှာတော့နီးပညာနဲ့ပတ်သက်လျှောက်ရင်းပြောတာပေါ့ဗျာဒါပေမဲ့တကယ်လည်းမကြဘူးဘာကြောင့်လဲဆိုတော့တကယ်တမ်းခုနကတင်ပြခဲ့တဲ့အနာလီဘယ်တွေများတယ်အကျိုးကြီးဖြစ်တည်ရှိတယ်အကျင့်နဲ့ခြားစားမှုတွေကကြီးဆိုးတဲ့ခါကျတော့တကယ်ကျိုးတက်တဲ့နိုင်ငံများကသူတို့ကလာမလာနီးပညာဆိုကြမှာဘူးဗျာနော်လေယာကဏ္ဍပဲလာလားခုနထုံးမှုကဏ္ဍဖြစ်တဲ့ဆုံးမှုကဏ္ဍလည်းဖြစ်ဖြစ်နီးပညာကြောင်လာမဲ့ဟာတွေမရှိတော့အခု NLD ကကျွန်တော်ထင်တယ် review လုပ်ပြီးသွားလို့ရှိရင်သူတို့ကအဲ့ဒီအပိုင်းလေးမှာဦးစားပေးပါလိမ့်မယ်ဆိုကျွန်တော်တို့ကနားလည်ထားပါတယ်ခင
်ဗျာ။ဒါပြင် NLD အစိုးရလက်ထက်မှာအရင်အစိုးရအဆက်ဆက်ကလှုပ်ဆောင်ခဲ့တဲ့ပုံစံနဲ့မတူတဲ့ရင်းနှီးမြှုပ်နှံမှုပုံစံကိုပြောင်းလဲလှုပ်ဆောင်လိမ့်မယ်လို့လည်းဦးစိန်ထေးကသုံးသပ်ပါတယ
်။နိုင်ငံရေးရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့နားလည်သလောက်ကအရင်အဆက်ဆက်ကနိုင်ငံရေးရင်းနှီးမြှုပ်နှံမှုမှာအစိုးရရဲ့မူဝါဒကဘာလဲဆိုတော့ဘာဝပင်ယံကတထုတ်ယူတဲ့ဘက်မှာသူကဦးစားပေးအများကြီးလုပ်ခဲ့တယ်ခင်ဗျာ။အားလုံးလည်းပဲကိန်းဂဏန်းရဲ့ကျွန်တော်တို့ချင်းလုံးပြောခဲ့တဲ့ဒီအဲ့အထူးကျင်းတော့ဟောပါလေကျွန်တော်တို့စောစောပိုင်းကတော့ရင်းနှီးတဲ့တဘာဝကျောင်းွေထွက်ယူတဲ့အပိုင်းမှာဒီနည်းနဲ့မှုရဲ့သုံးပုံတုံပုံကျော်ကျော်လောက်ကိုသူတို့ကဒီမူဝါဒနဲ့သွားထားတယ်။အဲ့နောက်ပိုင်းကျွန်တော်တို့နားအဖပြီးတဲ့ခေတ်ရောက်တဲ့အခါကျတော့ဒီရှေ့စစ်ခဏပေါ့ဗျာ။ရှေ့စစ်ထုတ်ယူနေပတ်သက်လို့ဒါတွေကသူတို့ဦးစားပေးသွားကြတော့အဲ့ဒီခဏတွေမှာဒီနည်းနဲ့မှုမူဝါဒကိုပို့ခဲ့တယ်။အခုတော့ကျွန်တော်စောစောကသူတို့ရဲ့ NLD ရဲ့ကျွန်တော်တို့ ယူကောက်ပွဲကြီးရဆာတန်းရဲ့မူဝါဒအရာကြည့်မယ်ဆိုရင်သူတို့ရဲ့မူဝါဒတွေဟာဘာလို့လဲဆိုလို့ရှိရင်လေယာဆိုင်ပြောရင်းမှာဂီနီမန်နံပါတ်အရင် 2.1% နဲ့တော့နည်းပါတယ်ဗျာအဲ့ဒါတွေကိုသူတို့တက်အောင်သူတို့မူဝါဒဆွဲဆောင်မှုတွေလုပ်လိုက်မယ်နောက်ပညာရေးကျန်းမာရေးအခြေခံဆောက်မှုလုပ်မယ်လို့ဒီလိုကျွန်တော်တို့ကျန်းမာနားလည်ထားပါတယ်ခင်ဗျာ
အနေဒီအစိုးရအနေနဲ့အနာဂတ်မှာရင်ဆိုင်ရနိုင်တဲ့စင်ခုံမှုတွေနဲ့ပတ်သက်လို့လည်းဥစဉ်ဒီကအခုလိုပြောပြပါတယ
်အများအပြား correction ကတနိုင်ငံလုံးတိုင်းတော့များတော့ဒီပြဿနာကိုရှင်းတဲ့အခါမှာဒါတော်တော့ဦးစားပေးနေတဲ့ quick governgovernment ပေါ့ဗျာဟုတ်လား clean government ပေါ့ဗျာဒီလိုမျိုးကြီးရတဲ့အဲ့တော့တန်ရှင်းတဲ့အစိုးရဖြစ်ဖို့ဆိုဒီကောင်တော့ခိုင်တယ်မဲ့သို့တော့ဒါအမြင့်တက်လာတဲ့အခါကျတော့ချက်ချင်းလိန်လိန်ကြီးခဲ့ပညာပေးတဲ့ကာလမျိုးလေးထားမယ်လို့သူတို့ဆိုပါတယ်ဒါကြောင့်ကျွန်တော်တို့ပြောချင်တာကစင်ခုံမှုတွေနဲ့ပြောရင်တော့အများကြီးပါနော်အများကြီးပါဒီလိုဟာတွေပြောမှဆိုလို့ပြီးနေမှာမဟုတ်တော့အဲ့ဒီအကျိုးသက်ကြောင့်ရှိနေတဲ့စင်ကုန်မှုတွေကိုတော့လက်ရှိအစိုးရရင်ဆိုင်ရမှာဖြစ်တော့ရက်တရာအတွင်းမှာကျွန်တော်တို့ကကောင်းတဲ့အခြေအနေထွက်ဖို့ဆိုတော့အတော်ခက်ပါလိမ့်မယ်ဒါကျွန်တော်တို့အပြင်းအမြစ်ပါခင်ဗျဘာကြောင့်လဲဆိုတော့ဥပမာလေးတစ်ခုပေးရသည်ကျွန်တော်တို့ဒီမှာလားအမေရိကန်နိုင်ငံတို့လိုခွန်ယူတဲ့နိုင်ငံတွေကတော့သူအစိုးရပြောင်းနေတယ်သူ့မူဝါဒကသိပြီတော့မဟုတ်ဘူးမူဝါဒကြီးလုံးဝသူပြောင်းသွားတည်တောင်းမှာရှိနေတဲ့အခြေအနေက good condition အရစကားပြောလို့ရှိရင်ကားစင်းလို့ပေါ့ဗျာဒီကားကမော်တော်ကားကသူက running condition မှာရှိနေတယ်ဗျာအင်ဒီမော်တော်ကားဆိုရင်အင်ဒီမော်တော်ကားဆိုသူက driver seat မှာ driver ပြောင်းသွားတာကားကမောင်းမဲ့ဆိုသူလိုချင်တဲ့ဥတည်ရသူကအရင်မြောက်သွားလို့သူတောင်းသွားချင်တဲ့ကားတောင်းသွားမောင်းလို့ရတယ်ဗျကျွန်တော်နိုင်ငံမှာပြဿနာမော်တော်ကားကြီးကထိုးချက်ပွဲချက်ဖြစ်နေတယ်အင်ဂျင်ရလည်းမကောင်းဘူးဒီခါလေးထိုးရချင်မှုရှိတဲ့ခါကျဘလောက်ပဲ driver ကြီးကကိုလိုချင်တဲ့လမ်းကိုမောင်းမအောင်အဲ့ဒီကားကြီးကမရရင်ပြဿနာပဲအဲ့ဒါစင်ကုန်မှုတွေပဲအဲ့ဒါကိုတိုင်တူဖို့ရှိတဲ့ခါကျတော့ challenge ရတော့အများကြီးပြောမယ်ဆိုရင်ပြီးနိုင်မှာမဟုတ်တော့အဲ့ဒီ challenge ကိုကျွန်တော်ကားဥပမာလေးပြောချင်တဲ့ခါမှာစင်ကုန်မှုတွေကိုရင်ဆိုင်ရမယ်အချင်းချင်းပြေးဖို့ဆိုတာကဒီမြန်စင်းလိုပဲတိတ်ခေါ်ရဖို့တော့လိုပါလေဦးမယ်တို့တော့ပြေးတော့ပြေးပါပဲအခုပဲစပြေးပြီဥပဒေစီမင်းနေချုပ်တယ်နိုင်ငံစပြီပေါ့လေဆိုတော့စလုတ်တဲ့ခါမှာတော့ကျွန်တော်တို့ကဒါကိုကောင်းတဲ့ဘက်ကိုတော့သွားမယ်တို့တော့အချင်းအားဖြင့်တင်ဖို့တော့အနေကြေးလေးတော့ခက်မယ်လို့ကျွန်တော်အနေနဲ့ဘေးရမြင်တာကိုကျွန်တော်တင်ပြခြင်းဖြစ်ပါတယ
်အနေဒီအစိုးရအနေနဲ့ prudent budget မြင်သားချင်းရှိတဲ့ budget ရေးဆွဲဆောင်ရွက်ခြင်းချစ်လက်ပြီးအင်အားရှိတဲ့အစိုးရတွေကိုဖွဲ့စည်းခြင်းလေယာဉ်ကဏ္ဍတိုးတက်အောင်ဆောင်ရွက်ခြင်းငွေကြေးတည်ငြိမ်အောင်ဆောင်ရွက်ခြင်းအခြေခံအစအဦးတွေဖွံ့ဖြိုးအောင်ဆောင်ရွက်ခြင်းတဘာဝပတ်ဝန်းကျင်နဲ့လက်ရောညှိထွေရှိအောင်ဆောင်ရွက်ခြင်းစတဲ့စီးပွားရေးမန္တန်6ခုအပေါ်အခြေခံလှုပ်ဆောင်သွားမှာဖြစ်ကြောင်း NLD စီးပွားရေးကော်မရှင် NLD စီးပွားရေးကော်မတီကအစောပိုင်းမှာပြောကြားထားပြီးဖြစ်ပါတယ်ခင်ဗျာ